တာရှိမှာခင်ဗျာအခုတစ်ပတ်စကဝိုင်းမှာပါဝင်မှုဖိတ်ကြားထားတဲ့ဧည့်သည်တွေကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တစ်ယောက်ဖြစ်တဲ့ဒေါက်တာဒေါ်ညွညိုသင်းနဲ့မီဒီယာလောကမှာစောင်းမားတွေမပြတ်ရေးသားနေတဲ့စာရေးဆရာကိုစီသူအောင်မြင့်တို့ဖြစ်ကြပါလေအခုပြီးခဲ့တဲ့ရက်ပိုင်းတွေကရန်ကုန်မြို့ကလာတဲ့သတင်းတွေထဲမှာလူတွေစိတ်ဝင်စားနေကြတဲ့သတင်းတရားကတော့ရန်ကုန်မြို့အနောက်ဘက်ပန်းလှိုင်မြင့်နဲ့လှိုင်မြင့်ကဟိုဘက်ချမ်းမှာအမေရိကန်ဒေါ်လာ15ဘီလီယံဘူးတန်ဖိုးရှိမဲ့ရန်ကုန်မြို့သစ်စီမံကိန်းဆိုတာကြီးအကောင့်ထဲပေါ်မယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နေ့ကပဲဒေါ်အောင်ဆန်းစုကြည်လည်းပြောသွားတယ်ဒါကပွင့်လင်းမြင်သာမှုမရှိတာကိုပြနေတာပဲဆိုတာဟုတ်လဲဟုတ်ပါတယ်ဒီလောက်ကြီးကျယ်တဲ့စီမံကိန်းကြီးတစ်ခုကိုတိုင်းပြည်ကိုအသိမပေးဘဲနဲ့เนาะနှိစရနှိစရသူတို့ဟိုဘလူးမမသိဘူးဆိုတော့မဖြစ်နိုင်ဘူးပေါ့လေဒီအခုလွှဲပေးလိုက်တဲ့ကုမ္ပဏီတွေကတော့သူတို့အချင်းချင်းတွေတော့သိကြမှာပေါ့ဒီတော့ transparency လို့ပြောနေတဲ့ဒီပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စကိုเนาะကျွန်တော်တို့အခုအဓိကဆွေးနွေးချင်တာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဒေါ်ညိုညိုသိန်းလည်းပဲတော်တော်များများသိထားရဲဆိုတော့ဘယ်လိုများဒီကိစ္စကိုသုံးသပ်မိလဲဆိုတော့ကြားပြသေးလားခင်ဗျ။အ
ော်ဟုတ်ကဲ့ပါ။အဲ့ဒါဒီကိစ္စတော့ကျွန်မတို့အခုလောလောဆယ်ရန်ကုန်မှာ hot issue ပေါ့လေ
။ဟုတ်ကဲ့ခင်ဗျ။ဟုတ်ကဲ့
။ဒါကအလုံးနဲ့ပြည်ပြည်တဲ့အချိန်ပဲလှုပ်တော်ရန်ကုန်လှုပ်တော်ကျင်းပတော့ပထမဆုံးနေ့မှာဒါမြို့တော်ဝင်ကဝန်ကြီးချုပ်ကိုစာသွင်းလွှာဖတ်တဲ့အချိန်မှာပေါ့နော်။ဒီစီမံကိန်းကိုကြီးညာသွားတာပေါ့နော်။အဲ့တော့ကျွန်မတို့လည်းယုတ်တိရဲ့ဆိုတော့တော်တော်လေးကိုကြောင်သွားတာပေါ့နော်ဒါပေမဲ့တဝင်းလာပြီးပြီးချင်းပဲကျမကတော့ထပြီးတော့ပြောပါတယ်ဒီဟာကိုပွင့်လင်းမြင်သာမှုအဖြစ်နဲ့ဒီလှုပ်တော်မှာဒီတဝင်းလွာကိုဝေပါဒီဖြတ်တော်ကိုစလဲလေးဆွေးနွေးဝင်ပေးပါဆိုပြီးတော့ကျမကပြောခဲ့ပါတယ်ဟု
တ်ကဲ့ခင်ဗျ
ပြောပြီးတော့ကျမတို့ပြီးတော့ဒီမီဒီယာတွေမှာဒါသတင်းမျိုးမျိုးပေါ့နော်ဒါပေါ်လာတာပဲပေါ့နော်အဲတချို့လူငယ်ဖွဲ့တွေလည်းတိတ်တိတ်ကြောက်သွားပြီးတော့အဲ့ဒီနေရာတွေမှာဒေသခံတွေကိုမေးမြန်းပြီးတော့ဆုံးစမ်းတာလေးရှိလာခဲ့တယ်လေအဲ့တော့ဒီစီမံကိန်းကကျမတို့သိရသလောက်တော့ပေါ့နော်ဒီကုမ္ပဏီတစ်ခုကဒါကို propose လုပ်တာပေါ့နော် proposal တင်နေပေါ့အဲ့တော့ proposal တင်တဲ့ဟာကိုအစိုးရအဖွဲ့ကလည်းပါကိုမဲ့လဲဆိုတော့ဒီ6လမ်းသွားတရားကြီး6ဆင်းရမယ်ဒီတံမိုးနဲ့အိမ်ယာအိမ်ကန်းတွေ2000ရမယ်ဒီမိဘမဲ့ကလေးကြီးဟာဒီတခါဘိုးဘွားရိတ်သားတွေရမယ်ဆိုတော့အဲ့ဒါတွေနဲ့ဟိုသဘောကျပြီးတော့ดาวละคันทาเลยสุดะตะโบปอเนาะดาอสูยะตะกะอเปียวปอเนาะดาမျိုးပြောတယ်ပေါ့เนาะဒါပေမဲ့ဒီစီမံကိန်းကသူကအရင်ကလေးကကြိုတင်ပြီးတော့အကြာကြီးစီစဉ်လာတဲ့စီမံကိန်းဆိုတော့ကျမတို့ကနောက်မှပဲတဖြည်းဖြည်းသဘောပေါက်လာတာပေါ့เนาะအဲ့တော့အခုမှဂေဝနေကြီးပြင်ညာလိုက်တယ်ဒီကြားထဲမှာလဲလွှတ်တော်ကိုတင်ပြတာတို့ပေါ့เนาะဟိုလွှတ်တော်ကိုစလဲလေးကိုဆွေးနွေးတာတို့ဘာမှမရှိခဲ့ဘူးပေါ့เนาะလွှတ်တော်ကိုဂေဝနေတင်ပြပြီးတော့မှဒါကျုပ်ကအသိပေးလိုက်တဲ့သဘောပဲဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့ဒီစီမံကိန်းကိုပြန်သုံးသပ်တော့ဒါသမ္မတကြီးကတော့ပြောနေတာပဲ good governance လို့ပြီးတော့ပြောနေတယ်ဒါပေမဲ့တကယ် good governance ကတဲ့အခြေခံအချက်တွေဖြစ်တယ်ကျွန်တော်တို့ပွင့်လင်းမြင်သာမှုလို့ပေါ့နော်တာဝန်ယူမှုလို့အပိုင်းမှာတော့ဒါအစိုးရအဖွဲ့ကလောက်တာကိန်းနာကြီးကတလွဲတချို့ဖြစ်နေတာကျွန်တော်တို့တွေ့ရတာပေါ့နော်အဲ့တော့ဒီစီမံကိန်းကတခါကျွန်တော်တို့ကမသိရတာပါလဲဆိုတော့ဒီစီမံကိန်းကိုဘလို့ကောင်းတဲ့ပုံမှာလေတခါဒီစီမံကိန်းမှာ EIA SIA assessment တွေရှိကြလားတခါဘာကြောင့်ဒီနေရာမှာကောင်းတဲ့ပုံရတာလဲပေါ့နော်တခြားသောမြေဧက3000ရှိတဲ့အဲနေရာကြီးလည်းရှိတယ်လေဘာကြောင့်ဒီနေရာမှာမှဒီစီမံကိန်းကိုကောင်းတဲ့ပုံရတာလဲကျွန်တော်တို့မေးကြည့်ရဖြစ်နေတာပေါ့တခါဒီစီမံကိန်းမှာတာရှိရုပ်ပြစီမံကိန်းဆိုင်ရာပညာရှင်တွေပါလာပေါ့နော်အဆက်ဆက်ရပါပေါ့ကျမတို့ကမေးခွန်းပေါင်းများစွာမေးစရာတွေအများကြီးကျန်ပြီးတော့ပေါ့နော်ဒါရန်ကုန်မြို့ဟိုတစ်ခုလုံးပေါ့နော်ဒါအုပ်အုပ်တွေတွေဖြစ်ခဲ့ရတဲ့ကိစ္စပါပဲ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ဒီအမေရိကန်ဒေါ်လာ15ဘီလီယံဆိုတာနည်းနည်းနော်နော်ငွေပမာဏမဟုတ်ပါဘူးနော်ကျွန်တော်တို့ဟိုဗမာငွေနဲ့ပြောမယ်ဆိုလို့ရှိရင်လည်းပဲသန်ပေါင်း 15,000 လောက်ရှိမှာပေါ့နော်အဲ့လောက်ပမာဏရှိမယ်နောက်ပြီးတော
့ဘီလီယံ
ဘီလီယံโอเคသူကဘီလီယံဆိုတော့ကျွန်တော်တို့ဟုတ်ကဲ့15ဘီလီယံလို့ပြောထားတာ哦အဲ့တော့ဟိုကြီးလက်ဒေတာလူတွေတော့ဘီလီယံဆိုတော့လေသူတို့သိချင်မှသိမှာပေါ့เนาะကျွန်တော်တို့ဂဒီတို့သန်းတို့ဗမာလူအကုန်လုံးပြောရင်တော့ဒါတန်ပေါင်း15,000လောက်ရှိမှာပေါ့ထားပါတော့အဲ့တော့မြေဧကအပြည့်ဆိုရင်လည်းဧက3000ဆိုတာနည်းတဲ့အကျယ်ဝန်းမဟုတ်ပါဘူးကျွန်တော်တို့ဒီစောင်းဝါတစ်ပုဒ်တိုင်းမှာကျွန်တော်တို့ကြီးလိုက်ရတာဆိုရင်တော့ဒဂုံမျိုးသစ်4မျိုးနယ်ရဲ့ပမာဏလောက်ရှိတယ်ဆိုတော့နည်းတဲ့ area ကြီးမဟုတ်ပါဘူးအဲ့တော့ဒီလောက်ကြီးကျယ်တဲ့ကိစ္စကြီးကိုကျွန်တော်တို့မြန်မာနိုင်ငံမှာဟာလာနာမည်ကြီးကုမ္ပဏီတွေစောက်လုပ်ရေးကုမ္ပဏီတွေရှိနေကြတာပဲဒီ user တွေ maximum တွေလို့အဲ့လိုကုမ္ပဏီကြီးတွေကမရဘဲနဲ့အခု လူမသိတဲ့မထင်မရှားကုမ္ပဏီတစ်ခုကနေပြီးတော့ဒီလောက်ကြီးကျယ်တဲ့စီမံကိန်းကြီးကိုရသွားတယ်ဆိုတာလူတွေကအဲ့ဒါကိုအံ့ဩနေကြတာပါ။အဲ့တော့ဒီကိစ္စတွေကိုစီသူအောင်မြင်လည်းပဲတော်တော်များများသိထားတယ်။နည်းနည်းတော့ပြောပြပါအောင်လားခင်ဗျ။
အဓိကအဲ့ဒီကုမ္ပဏီကိုဟိုပေးလိုက်တယ်ဆိုတဲ့ခါကျတော့ဟိုသတင်းဌာနတွေကလည်းစိတ်ဝင်စားတယ်။နှစ်ခုပေါ့။တစ်ခုကတော့ဒါလျှို့ဝှက်ပြီးတော့မှဘာမှတင်တာတွေလည်းမခေါ်အဲပြီးတော့မှဟိုဥစားပေါ့လက်သိထိုးပြီးပေးလိုက်တဲ့သဘောပေါ့။ဟိုတင်တာခေါ်မခေါ်ဆိုတဲ့ကိစ္စကအခုအစိုးရကလည်းသူကလည်းပြောထားတယ်ဒီအောက်ခြေအစိုးရဝန်ကြီးဌာနအသီးသီးကိုပေါ့နော်ဟိုဘလောက်ဘာတွေပဲလှုပ်လှုပ်ဟိုပွင့်လင်းမြင်သာမှုရှိရှိနဲ့တင်တာခေါ်ရမယ်ဆိုပြီးတော့မှသူကပြောထားတယ်လုပ်ငန်းသေးသေးလေးတွေတောင်သူကခေါ်ရတယ်အခုလုပ်ငန်းကြတော့အဲ့ဒါလိုမဟုတ်တော့မြို့သစ်စီမံကိန်းကြီးကအဲ့တော့ဒါအဲ့ဒီမြို့တော်ဝန်လာဖတ်သွားတဲ့ထဲမှာဆိုရင်ကျပ်ဘီလီယံ 9,000 နဲ့အမေရိကန်ဒေါ်လာ 10 ဘီလီယံဆိုတော့နည်းတာကြီးမဟုတ်ဘူးအဲ့ပြီးခဲ့တဲ့ကျွန်တော်တို့နမူနာတာရကတွေဆိုရင်ဒီဟန်တာဝရီအပြည်ပြည်ဆိုင်ရာလေစိတ်တင်တာတွေဘာတွေတုန်းကဆိုရင်လည်းဒီလိုပဲဒီဘီလီယံနီးပါးလောက်ပဲအပြီးတော့မှနောက်နိုင်ငံတကာဆက်သွယ်ရေးအော်ပရေတာလိုင်စင်တွေခေါ်တော့ကလည်းအဲ့လိုပဲဒါအားလုံးပေါင်း5ဘီလီယံ10ဘီလီယံအဲ့လောက်ရှိတယ်အဲ့ဒါကိုကြီးကြီးကျယ်ကျယ်နဲ့ပေးချာအကြံပေးကုမ္ပဏီကိုအရင်ခေါ်ပြီးတော့မှအကြံပေးကုမ္ပဏီနဲ့ပူးပေါင်းပြီးတော့မှတကယ်တင်တာပြိုင်မဲ့လူတွေကိုရွေးချယ်ဆိုပြီးတော့မှစနစ်တကျလုပ်ခဲ့တယ်ဒါပေမဲ့အခုဒီဟာကိုကြားတဲ့ခါကျတော့ဒီလောက်ကြီးမားတဲ့ဟာကိုအဲ့လိုမျိုးကုမ္ပဏီတစ်ခုကိုပေးလိုက်တယ်ဆိုတော့အလုံးကဒါဟိုနားမလည်နိုင်ဘူးပေါ့နော်ဟိုအရင်အာနာရှင်ခစ်ကလုံပုံလုံးဒီအတိုင်းပဲဆိုပြီးတော့မှအလုံးကဒါနားလေကြတယ်အဲ့ဒါနဲ့စုံစမ်းကြတာပေါ့ဗျာကျွန်တော်တို့ဟိုသတင်းမီဒီယာသမားတွေစုံစမ်းတဲ့ခါကျတော့အဲ့ဒီကုမ္ပဏီကဘယ်မှာလိပ်စာပေးထားလဲဆိုတော့ရွှေပြည်သားမှာလိပ်စာပေးထားတယ်သတင်းတော့တွေသွားပြီးကြည့်တဲ့ခါကျတော့ရုံးကန်းလည်းဖွင့်မထားဘူးဥစ္စာပေါ့ရုံးကန်းတော့ဖွင့်မထားဘဲနဲ့လိပ်စာတော့ပဲသူကရှိတယ်အဲ့တော့ဟိုကုမ္ပဏီမှတ်ပုံတင်စီးရင်မှပြန်ပြီးတော့ကြည့်လိုက်တဲ့ခါကျတော့ကုမ္ပဏီမှတ်ငွေရင်းကကျပ်သန်း 1,000 နဲ့ 1 ဘီလီယံပေါ့နော်အဲ့ဒါလောက်ဒါပေမဲ့ကနဦးထဲဝင်ငွေကသူကကျပ်သန်း 80 လောက်ပဲရှိတယ်ပြီးတော့မှနောက်ကုမ္ပဏီဒါရိုက်တာကတော့ဦးသက်ဦးပေါ့အဲ့တော့သူ့ကိုသွားမေးတော့လေသူကမီဒီယာတွေမေးတာကိုသူကဘာမှမဖြေဘူးဆိုတဲ့ခါကျတော့ဟိုအားလုံးဆက်ပြီးတော့မှဒါစုံစမ်းစူးစမ်းကျင်စရာတွေဖြစ်လာတာပေါ့နော်ဟိုလူမသိသူမသိလူတယောက်လူမသိသူမသိကုမ္ပဏီကိုဘာလို့ဒီလောက်အကြီးကြီးတွေပေးရလဲပေါ့အဲ့လိုဆက်စုံစမ်းတဲ့ခါကျတော့ဒီလွတ်တော်အမတ်လည်းတယောက်ဖြစ်တဲ့ရန်ကုန်တိုင်းလွတ်တော်အမတ်လည်းတယောက်ဖြစ်တဲ့ဒီသင်္ကန်းကျောင်းအမတ်ဦးကျော်ကတော့ဒီစီမံကိန်းကောင်တဲ့ဖော်မဲ့ကုမ္ပဏီထဲမှာတဲ့ဝင်းကြီးချုပ်ဦးမြစ်စီရဲ့သားမြို့တော်ဝန်ဦးလာမြရဲ့သားအရင်ဒုသမရတရားသူရတင်အောင်မြို့ရဲ့သားတွေပါတယ်ဆိုပြီးတော့မှသူကတော့ဆွတ်ဆွဲပြောဆိုတယ်ပြီးတော့မှနောက်တချို့သတင်းမီဒီယာတွေကြတော့ဝင်းကြီးချုပ်ဦးမြစ်စီနဲ့ယင်းနီးတဲ့တရုတ်စီးပွားရေးသမားဒီထဲမှာပါဝင်ပတ်သက်နေတယ်ဆိုပြီးတော့မှအဲ့လိုဆွတ်ဆွဲကြတာတွေရှိတယ်အဲ့တော့ဒါတွေနဲ့ပတ်သက်လို့တော့ရန်ကုန်တိုင်းဆိုရဘွဲကဘာမှဟိုဖြစ်ရှင်းတာလည်းမရှိဘူးအခုနောက်ဆုံးကြတော့မှရန်ကုန်တိုင်းအစိုးရနေပြီးတော့မှရန်ကုန်မြို့သစ်စီမံကိန်းသတင်းထုတ်ပြန်ချက်ဆိုပြီးတော့မှသူကကြေညာတယ်အဲ့မှာဘာပါလဲဆိုတော့မကြမီချိန်ကာလအတွင်းနဲ့ပွင့်လင်းမြင်သွားစွာဖြင့်ရန်ကုန်မြို့သစ်စီမံကိန်း developer တင်တာခေါ်ယူခြင်းကိုဆောင်ရွက်သွားမည်ဖြစ်ပါကြောင်းနဲ့အားလုံးပူးပေါင်းပါဝင်နိုင်သည့်အခွင့်အလမ်းများကိုဖန်တီးသွားမည်ဖြစ်ပါကြောင်းအသိပေးတင်ပြအပ်ပါသည်ဆိုပြီးတော့မှသူကပေါ်ပြခဲ့တယ်ဟိုပြောချင်တာအရှိပိုင်းမှာလုပ်တဲ့ဟာတွေကိုပြန်ပြီးတော့ပြုပြင်လိုက်တဲ့သဘောပေါ့အဲ့ဒါလို့တော့အခုကျွန်တော်တို့နောက်ဆုံးတွေ့ရတာပေါ့နော
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီလိုမြန်မာနိုင်ငံအနေနဲ့အခုအခါမှာဒီမိုကရေစီဟလာကိုလှမ်းနေပါတယ်ဆိုတဲ့အချိန်မှာတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ကခါတဲ့တိုးတိုးတိတ်တိတ်နဲ့ကြိတ်ပြီးတော့သူတို့လှုပ်ချင်တိုင်းလှုပ်သွားလို့ရသလားဟုတ်လားဒီလောက်ကြီးကျယ်တဲ့ကိစ္စကြီးကိုလူသိရှင်ကြားမပြောဘဲနဲ့ရှုပ်ဝဲထားပြီးတော့အကုန်လုံးပြီးမှအခုလိုကြီးညာတာတင့်တော်ပါမလားဆိုလူတွေကသိချင်လာကြတာပေါ့လေဒီတော့ဒီနေရာမှာလဲဘာတွေဖုံးကွယ်ထားတယ်လဲနော်ဘယ်ကငွေလုံးငွေရင်းလောက်အများကြီးရနိုင်မှာလဲအဲဒါမှမဟုတ်ရင်လည်းပဲတချို့နောက်ကွယ်ကနေနိုင်ငံသားတွေများပါနေသလားဘသူတွေပါကြသလဲဆိုတာလူတွေကသို့လို့သို့လို့အမျိုးမျိုးမေးခွန်းတွေလည်းထုတ်လာကြတာပေါ့ဒီပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ကိစ္စမှာဘယ်အတိုင်းဒါအထီးများဆက်ပြီးတော့ဒီလိုသွားနေအောင်မလဲဟိုအရင်တော့ကျွန်တော်တို့နေပြည်တော်ကြီးတိဆောက်ခဲ့တော့မှလည်းဒီလိုပဲပေါ့နော်နေပြည်တော်မှာအဲဒီကတော့ဒီဗိုလ်ချုပ်တွေနဲ့နီးစရာဒီခရိုနီကုမ္ပဏီတို့ပြောနေကြတဲ့စောက်လုပ်ရေးကုမ္ပဏီကြီးတွေကဒီလုပ်ငန်းတွေအကုန်လုံးသူတို့ရခဲ့ကြတာပေါ့နော်ပြီးသွားတော့မှပဲခါနဲ့ပြုံးငနယ်မြူကြီးတခုပေါ်လာတယ်ဆိုတော့အဲ့ဒီအချိန်အဲ့ဒီခါတော့ကတော့ဘာမှလည်းလူတွေကိုပြောစရာမှမလိုပဲကိုနော်အခုအခါမှာကတော့ပါလီမန်လွှတ်တော်လည်းရှိနေပြီလွှတ်တော်အသီးသီးမှလည်းဘာမှမပြောခဲ့ပဲနဲ့အခုလိုပြုံးစားကြီးဖြစ်လာတယ်ဆိုတာလူတွေအံ့အားသင့်နေတာဒါပါပဲတော်ညိုအသင်ဆက်ပြီးတော့ပြောပြပါအောင်ခင်ဗျက
ျမတို့ဒီအစိုးရကတော့လေသူကဒီဟိုအချင်းဖြစ်နေတာပေါ့နော်ဟိုအမြဲတမ်းဘာကိုပဲစဉ်းစားသူကလုံးဖြူကြီးဒီနေ့ပုံမှန်အခြေခံပြီးသူကစဉ်းစားတဲ့အခါကျတော့ပေါ့နော်သူ့ရဲ့စဉ်းစားချက်ကအနည်းငယ်တစ်မျိုးဖြစ်နေတာပေါ့နော်ကျမတို့အခုတွားနေတဲ့ဒီလူစီ စနစ်နဲ့ကမစီလျော်ဘူးဖြစ်နေတာပေါ့အဲ့တော့လုံယုံရေးတည်ငြိမ်ရေးကိုပဲသူကဦးစားပေးပြီးတော့ဒီမျိုးဘာမှမဆိုတိတ်တဆိတ်ဆောင်ရွက်တဲ့ကိစ္စကအကျင့်ပါနေတာပေါ့နော်အဲ့တော့ဒီနေ့ခေတ်ကြတော့အဲ့ဒါမျိုးမဟုတ်တော့ဘူးဝင်လင်းမြင်သားတဲ့ဖြစ်ရောက်နေပြီဆိုတာကိုသူတို့တစ်ခါတလေကြရင်ဟုတ်တယ်လည်းလို့ဖြစ်သွားပုံရပါတယ်။နောက်ဒီတစ်ခါကံကောင်းတာကတော့ကျမတို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ချင်းပါချင်းနဲ့ကျုံနဲ့တဲ့ကြောင့်လို့ကျမတို့လွတ်တော်ကိုယ်စားလှယ်တွေကဒါအစိုးရအဖွဲ့ဝင်ဝန်ကြီးတွေကဒါလွတ်တော်တွင်းမှာကိုလွတ်တော်ပြင်ပမှာရောပေါ့နော်ဒါကျမတို့အတိုက်ခံအမတ်တွေကဖိအားတော်တော်ပေးနိုင်ခဲ့တယ်။ကျမဆိုလို့ရှိရင်ဒီဟိုပေါ့နော်ပြည်သူတယောက်ကပေးလိုက်တဲ့ဒီ11ညပြည်သူတွေကိုလည်းဖိန်းလုံးလို့ထင်နေကြလားဆိုတဲ့စောင်းပွားကိုကျမအစိုးရအဖွဲ့တွေကိုလိုက်တယ်ပေါ့နော
်။
ဒါရွှေတော်ကိုယ်စားလှယ်တော်တော်များများလည်းဒီမှာဆီရင်ယူသွားကြတယ်။အဲ့တော့ဒါတွေကိုဒီမီဒီယာပြောဆိုနေကြတဲ့အတန်းတွေကိုတော့နောက်ပိုင်းသူတို့ရှင်းပြပုံရပါတယ်။ဒါကြောင့်မလို့လေတခါဒီစရုပ်ထနေအစီအစဉ်မှာကျမထပ်ပြောတယ်ဒီကိစ္စကိုပြန်ပြီးတော့စဉ်းစားဖို့တန်တန်ပြန်ပြီးတော့ခေါ်ဖို့ပေါ့နော်။အာစရုပ်ထနေအစီအစဉ်မှာကကျမကဘာလို့ဥပမာပေးပြီးပြောလဲဆိုတော့ကျမတို့အားကစားခွင့်ကိစ္စတွေပြောရင်ပင်ယူခွင့်မှာတော့ကတန်တာကုမ္ပဏီ30တခုခေါ်ပြီးတော့အဲ့ဒီကတခုကိုရွှေ့ပြီးတော့ပေးခဲ့တယ်။အဲ့ဒီလိုမျိုးဒီမျိုးတူစီမံကိန်းကိုလုပ်ရင်တော့ကောင်းမယ်ဆိုပြီးတော့ကျမဒါပြောတယ်လေ။အဲ့တော့မနေ့ကကျမတို့လွှတ်တော်ခဏနားထားတယ်။ဒီနေ့ကက်ဘိနက်ဆိုတာဖွဲ့အစီအစဉ်ပုံမှန်ဆိုရင်တော့ရှိရပေါ့နော်။အဲ့တော့ဒီနေ့ကက်ဘိနက်ပြီးတော့ဒီ breaking news ကျမတို့ပေါ်လာတယ်လို့ထင်ပါတယ်။အဲ့တော့ဒီလေဟိုဒီလူတို့ရဲ့အတန်းနေမီဒီယာရဲ့ဖီအားတွေပေါ့နော်ဖီအားတွေကိုဒီ site ပုံတော့ရပါတယ်ဒါကြောင့်မလို့အခုကစပြီးတော့သူတို့ဟိုပြင်မယ်လို့ပြင်ပြီးတော့ပေါ့နော်တင်တာခေါ်ပြီးတော့အများပူပေါင်းပါဝင်နိုင်အောင်လုပ်မယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတယ်ဘာပဲဖြစ်ဖြစ်ပေါ့လေဒါဒီနေရာမှာတော့ကျမကဒါအားလုံးကိုကျေးဇူးတင်တယ်ပေါ့နော်ဟိုမီဒီယာတွေရောပေါ့နော်အာတကယ်ဟိုပေါ့နော်ဟိုတက်တက်ကြွကြွနဲ့ပြောပြီးဆိုပြီးကြတယ်ပေါ့နော်ပါဝင်ကြတယ်ဒီလိုလိုပေါ့နော်ကျမတကယ်ကျေးဇူးတင်ပါတယ်ကျမတို့အားလုံးတက်ညီလက်ညီပူးပေါင်းဆောင်ရွက်တဲ့အတွက်ကြောင့်မလို့ကျမတို့တခုပြီးဒီနိုင်ငံတခုကိုကျမတို့လူသိချင်းရှာပေါ့နော်အားလုံးပါဝင်နိုင်တဲ့အနေအထားမျိုးမှာကျမတို့အကောင့်ထဲပေါ်နိုင်တော့မယ်ဆိုတော့လေဒါဟာလေပေါ့နော်အစိုးရကိုဘာပဲဖြစ်ဖြစ်ကျမတို့ကိုပြုပြင်ပြောင်းလဲနိုင်နိုင်တာပဲလေအခြေအနေတခုတိုးတက်သွားတာလို့ကျမကအားယူစားတယ်အဲ့တော့ဒါမျိုးလေးတွေများများဖြစ်လာလို့ရှိရင်တော့ဟိုပွင့်လင်းမြင်သာတတ်တဲ့အဖြစ်ပေါ့နော်အစိုးရစီမှာရတော့အမှပေါ့ရပြီးတော့ကျမတို့ဒီချက်တော့ဟိုပိုကောင်းလာမယ်လို့တော့ကျမကတော့မျှော်လင့်တာပါပဲ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီပွင့်လင်းမြင်သာမှုဆိုတာလည်းခုနပြောသလိုပါဒီကျွန်တော်တို့ဒီမိုကရေစီနိုင်ငံတွေမှာအများဆုံးပဲဒါတွေကမြင်နေကြရနေရတာပဲဥပမာအစိုးရအဖွဲ့ဝင်ဝန်ကြီးတွေအနေနဲ့ဟလာဒီယာတူးလက်မခံခင်တို့ကကိုပိုင်ပစ္စည်းဥစ္စာပိုင်ဆိုင်မှုဘလောက်ရှိတယ်ပြီးတော့ဒီ၄နှစ်တက်တန်း၅နှစ်တက်တန်းပြီးသွားတဲ့အခါဝန်ကြီးအဆင့်ဝန်ကြီးအဖြစ်ကနေပြီးတော့အငြင်းစားယူသွားလို့ရှိရင်သူ့မှာပစ္စည်းဥစ္စာတခါဘယ်လောက်ပမာဏရှိတယ်ဟလာဟိုတိုးသင့်တိုးတိုက်သလောက်တိုးလာတာမျိုးဆိုရင်တော့အကြောင်းမဟုတ်ဘူးပေါ့အဲ့လိုမတရားနည်းနဲ့ရလို့ပိုးပို့ပြီးတော့တန်တဆချမ်းသာသွားတယ်ဆိုရင်ဒါတွေကမဖြစ်သင့်တဲ့အရေးယူရမယ့်ကိစ္စတွေဖြစ်တဲ့ဆိုနိုင်ငံသားမှာကျွန်တော်တို့ကြားနေရတာပဲလေတစ်ချိန်လုံးအဲ့တော့ဒီပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းအရာနေဆက်ပြီးတော့တခါခုနကဒီအင်းစင်းမြေစည်းတွေမြန်မာနိုင်ငံမှာအလွန်အမင်းအထူးသဖြင့်ရန်ကုန်မြို့ပေါ့နော်အလွန်အမင်းကိုကြားမကောင်းလောက်အောင်တက်နေတာလည်းပဲခုနပြောတဲ့ပွင့်လင်းမြင်သာမှုမရှိလို့ပဲဖြစ်နေကြတယ်လို့ထင်ပါတယ်နော်အစိုးရအနေနဲ့အမြတ်ခုနေရတဲ့တော့လည်းမရဘူးနော်တစ်ဖက်ကလည်းပဲဒီမတရားနည်းနဲ့ချမ်းသာတဲ့လူတွေပို့ပို့ပြီးတော့ချမ်းသာသွားကြတာတွေကျွန်တော်တို့ကြားနေရပါတယ်အဲ့တော့ခုနကိုစီသူအမြင့်ပြောသွားတဲ့တဲ့မှာနော်ခုနဒီချပေးလိုက်တဲ့ဆိုတဲ့ကုမ္ပဏီကိုသွားပြီးတော့လိုက်လံစုံစမ်းကြည့်တဲ့အခါမှာဘာမှမမေ့ရရမသိဘူးဆိုတော့ဒီကုမ္ပဏီအနေနဲ့ဘယ်လိုလုပ်ပြီးတော့ဒီလောက်ကြီးမားတဲ့စီမံကိန်းကြီးကိုဟလာဒီ PP ပြင်းပြင်းနဲ့အကောင့်ထဲပေါ်နိုင်မှမလဲဆိုတာစဉ်းစားကြရဖြစ်နေတာပေါ့ကဲကိုစီသူရဲ့အမြင်နဲ့ဆက်ပြီးတော့ကြားပြစေဝင်လားခင်ဗျအ
ဲအဲ့ဒါနဲ့ပတ်သက်လို့ဒီဟိုရန်ကုန်တိုင်းအစိုးရရဲ့ညွှန်မှုပေါ့နော်ရန်ကုန်တိုင်းအစိုးရရဲ့ညွှန်မှုပေါ့အဲသူကတော့ဥအောင်ကျော်ဆိုသူကတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မှသူကဘာပြောသလဲဆိုတော့ဒါကားတဲ့ဟိုညှိနှိုင်းနေတဲ့ကာလပေါ့နော်အားလုံးဟိုကလုံးမဲ့ကာလနဲ့ဖြစ်နေတဲ့ခါကျတော့ဘာမှရေရမပြောနိုင်သေးဘူးအပြီးတော့နောက်သူပြောတာတခုနောက်ထူးခြားတာတခုပါတယ်ဗျအဲ့ဒါကတော်တော်အရေးကြီးတဲ့ကိစ္စဒီစီမံကိန်းနဲ့ပတ်သက်လို့အဲ့ဒီကုမ္ပဏီကိုလုတ်ပိုင်ခွင့်ပေးလိုက်ပြီမယ်နိုင်ငံတော်ဘက်ကဘာအကျိုးမြတ်မှမရဘူးဆိုပြီးတော့မှသူကအဲ့လိုပြောတယ်
ကိုနာတော့ဒေါ်ညိုသိန်းပြောပြတဲ့ကျွန်တော်တို့ဟို6လမ်းသွားတရားကြီး5စင်းတို့ကိုနာလိုမိဘမဲ့ကလေးကျောင်းတို့ဘာလို့ဒီလောက်တော့ရမှာပေါ့နော်ကျန်တာဘာကျိုးမြတ်မှာမရဘူးဆိုပြီးတော့မှသူကပြောတယ်အဲ့ဒါလည်းဟိုဖြတ်ပြောလိုက်အောင်မယ်ခင်ဗျအဲ့ဒါလည်းကိုနာပြောလို့ဒရာကြီးကျောင်းစင်းရမယ်ပါမယ်ဆိုတော့ကျွန်တော်ဒီဒရာကြီးပြီးသွားတော့ပြည်သူတွေသုံးမဲ့အခါကျလို့ရှိရင်တိုးဖီးပေး
ဒီကအဲ့ဒီကုမ္ပဏီကိုဟိုပေးလိုက်တယ်ဆိုပြီးတော့မှအစိုးရဖွဲ့ထဲမှာရောနောက်ပညာရှင်တွေကြားထဲမှာရောမေးဟိုဟိုစူးစမ်းတာတွေရှိခဲ့တယ်ဗျအဲ့ဒီခါကျတော့အားလုံးကပညာရှင်တွေအကြံပေးတာကရိုးရိုးလေးပဲသူကအဲ့တော့ဒါဈေးကွက်သဘောအရဖြစ်နေတယ်မြေဈေးတွေပါလေအိမ်ဈေးတွေကြီးတယ်ဆိုတာအဲ့တော့ဈေးကွက်သဘောအရမြေကွက်အစ်စ်တွေမြေယာအစ်စ်တွေအဲ့လိုပေါ့အဆောက်အုံအစ်စ်တွေဟိုဖန ကနေနဲ့ဘယ်နာမှာအကောင့်တွေပေါ်ကျင်တယ်လဲပေါ့အဲ့တော့အကောင့်တွေပေါ်ကျင်တဲ့နေရာမှာအဲ့ဒီနိုင်ငံတကာကုမ္ပဏီတွေကကိုလိုချင်တဲ့ပုံစံကို infrastructure တွေကိုသူတို့ကတေချာလာလုပ်မယ်တဒါဆိုရင်တဒါလာလုပ်မယ်ကျွန်တော်တို့အခုဒီစီမံကိန်းနဲ့ပတ်သက်လို့ဆိုရင်ကိုရီးယားကတော့လာကြည့်ဘူးတဲ့ကိုရီးယားတော့မှဒီဒလာဘက်ကိုကူးတဲ့စီကိုအကောင့်စားတဒါကြီးဆောက်ပြီးတော့မှဟိုဘက်မှာမျိုးစစ်တယ်မယ်ဆိုပြီးတော့မှတော့ဟိုစီစဉ်ခဲ့ဘူးတာရှိတယ
်
အဲ့လိုလုပ်လိုက်တယ်ဆိုရင်အစိုးရနဲ့ခုနကတော့ developer company နဲ့ဘယ်လိုမျိုးခွဲဝေကြမလဲဆိုရင် developer company ကသူကမြေခွက်တချို့သူကရမယ်ပြီးအစိုးရကမြေခွက်တချို့သူကပေးအောင်မယ်သူကအဲ့ဒီနီးနဲ့အကျိုးများခွဲဝေစနစ်တွေရှိခဲ့တယ်ဒါပေမဲ့အခုဒီဥစ္စာလုံးမယ်ဆိုတော့ခုနကတော့လို့အစိုးရညွှန်ကြားမှုဒီဥအောင်ကျော်ဆိုပြောတဲ့အတိုင်းဆိုရင်တော့ကျွန်တော်တို့နိုင်ငံတော်ဘက်ကဘာမှမရဘူးသူတို့ဘာသာသူတို့ဟို infrastructure နည်းနည်းပပလုပ်ပြီးတော့မြေခွက်တွေပြန်ရောင်းစားပြီးတော့အမြတ်ယူသွားမယ်ဆိုတဲ့အတိတ်ပဲသွားထွက်တယ်တကယ်တော့ဟိုတော်တော်လေးကိုဟိုကောင်းတာမကောင်းဘူးပေါ့နော်ဒါတွေကလည်းပွင့်လင်းမြင်သာမှုမရှိဘဲနဲ့သူတို့ဖာသာသူတို့သဘောတူပြီးတော့လှုပ်တာလို့အဲ့လိုဖြစ်တယ်လို့ထင်တယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုစဉ်းစားကြရပေါ့နော်ဒီမြေအေက3000ဆိုတဲ့ဒီအကျယ်ဝန်းပမာဏမှာအခုလောလောဆယ်မှာအဲ့ဒီမြေနေရာတွေမှာဒီ layer site ပြည့်လုပ်ငန်းတွေရှိနေမယ်လို့ကျွန်တော်ယူဆပါတယ်ဒီလိုင်သာယာမြစ်တို့နော်ဒီပန်းလိုင်မြစ်တို့ရဲ့ဟိုဘက်ချမ်းဆိုတော့ကဒီတော့ဒီမြေတွေဟာမလားဘသူကတကယ်တမ်းပိုင်ဆိုင်တယ်လေဒါဒီမြေနေရာပြည်တွင်းမှာရှိတဲ့မြေနေရာအကုန်လုံးအစိုးရကပိုင်တယ်ဒီတော့အစိုးရလှုပ်ချင်ရလှုပ်မယ်ဆိုလို့လည်းပဲဒါကတော့ပဲဖြစ်အောင်မလဲเนาะဒီတော့အဲ့ဒီမှာရှိနေကြတဲ့လူတွေရဲ့ဒီလုပ်ငန်းကိန်းကသူတို့ရဲ့စားဝတ်နေရေးဘဝအစဉ်တန်းပိုးပြီးတော့နှိမ့်ကြမသွားအခုလေတွေမြေတွေသိမ်းတဲ့အခါမှာလေသမားတွေအကုန်လုံးစားကြမရှိဒုက္ခရောက်နေကြတော့ကြားရတယ်အဲ့တော့အခုဒီစီမံကိန်းချမယ်ဆိုတဲ့မြေနေရာမှာကောဒီအဲ့ဒီမှာရှိနေကြတဲ့လူတွေအတွက်ကိုဘယ်လိုအကာအကွယ်တွေများပေးနိုင်မယ်လို့ထင်ပါလဲခင်ဗျတော်ညိုသိန်းဆက်ပြီးတော့ပြောပါအောင်လား
ကျမတို့ဒီတဝင်းလွာဖပြစင်တော့ကတော့သူကဒီဒေသခံကဒေသခံမြေပိုင်ရှင်နေနေလဲပေါ့နော်ဒါကျင်ကအောင်ဟိုနှိမ့်နိုင်ပြီးတော့ဆောင်ရွက်ထားပြီးပြီဆိုတဲ့ပုံစံမျိုးပြောတာပေါ့နော်အခါကျတော့ကျွန်တော်တို့လည်းတော်တော်အံ့ဩသွားတယ်နောက်တော့တကယ်အဲ့ဒီမြို့နယ်တွေမှာဝင်စုံစမ်းတဲ့အခါကျတော့ဒေသခံတွေကလည်းဘာမှမသိဘူးပေါ့လေအဲ့တော့စိုးပါကကျွန်မတို့စိုးပါလို့ပဲပြောချင်တာပေါ့နော်ဒီ2012ညီယာဥပဒေပေါ်လာတဲ့အခါကျတော့အဲ့ဒီညီယာဥပဒေရဆိုလို့ရှိရင်သူကခုနလယ်ရီကဝဲနိုင်တာကိုဝဲနိုင်ရောင်းနိုင်ပေါင်နိုင်တဲ့အခွင့်ရသွားတဲ့အခါကျတော့အဲ့ဒီဥပဒေထွက်ပြီးကြတဲ့အဲ့ဒီညီယာတွေကတကယ်ဟိုပေါ့နော်ဟိုငွေကြေးတက်နိုင်တဲ့သူတွေတက်နိုင်တဲ့သူတွေဆိုမှလည်းဒီလိုတက်နိုင်ရဆူဆိုတဲ့နေရာမှာလည်းဒီအုပ်စုတွေပေါ့ဒီဝယ်နေချအုပ်စုတွေကဒါဝယ်ထားပြီးတော့အဲ့ဒီကတဲ့ကရင်းနှီးမြှုပ်နှံကြထားကြတာပေါ့နော်အခုမှဝုန်းနဲ့ထဝယ်တာတော့မဟုတ်ဘူးအမှန်ကဒါမှနစ်ကနှစ်လေလောက်ကတဲ့ကအဲ့ဒီမှာမြေစုထားတဲ့လူတွေရှိတယ်ဆိုတော့လေဒါကျမတို့ဟိုကောလာဟာလာတွေကြားခဲ့ရပါတယ်အဲ့ဒီတော့ဟိုကျမဒီနေရာမှာစိုးရိမ်တာပေါ့နော်အဲလေသမားတွေကခုနကလေဒီဘလောက်ပဲဖြစ်ဖြစ်အဲ့ဒီတုန်းကပေါ့နော်အဲ့ဒီတုန်းကဈေးဆိုတော့လေတော်တော်လေးကိုအနှိမ်ထားတာပေါ့လေအဲ့တော့လေဒီလေမီဧကတွေလက်လွတ်သွားတယ်လက်လွတ်သွားပြီးတော့ဟိုအလောက်ကိုင်းနေဆုံးရှုံးသွားတယ်သူတို့ဘာပြန်ရမှာလဲဆိုတော့သူတို့ဘာမှပြန်မရဘူးသူတို့ဘာမှပြန်မရမှာတိကျတာလေအဲ့တော့ဒီပေါ့နော်အစိုးရကဒီလိုစီမံကိန်းတစ်ခုရေးဆွဲတဲ့အခါမှာကျွန်တော်တို့ခဏခဏပြောတယ်ဒီစီမံကိန်းကဘယ်သူကိုအကျိုးတဲ့ရောက်ပါလေဆိုတော့ကိုတိတ်တိတ်ချာစဉ်းစားဖို့ကျမတို့ထပ်ခါပြောတာပေါ့เนาะအဲ့တော့ကျမတို့အဆိုရတော့ပုံမှန်ဆိုရင်တော့အဲ့ဒီတိုင်းကြီးတွေစောက်ပေးမယ်လို့ဘာလို့အာအင်ကန်းနေပေးမယ်ဆိုရင်တော့တိတ်သဘောချတာလေသူတို့ကအဲ့တော့ဟိုရိုးရိုးပဲသူတို့တွေ့တာပေါ့เนาะအဲ့ဒီနောက်ကဘာတွေဖြစ်လာမယ်ဆိုတော့ဟိုရှေ့ရှေ့လျားလျားမတွေးတဲ့အခြေအနေဖြစ်နေတာပေါ့အဲ့တော့ဒီမှာပြန်ပြီးတော့ကြည့်တဲ့အခါကျတော့
ဒီမှာတို့ဒီမြေခွက်တွေကဲဟုတ်ပြီမြေဧကသုံးတောင်းကိုခုနဆရာဆီသူပြောသလိုပဲပေါ့မြေဧကသုံးတောင်းကိုရှာပြီးတော့ဒီကုမ္ပဏီတွေကပြန်ပြီးအကွက်ရိုက်ပြီးတော့သူကဒါငယ်ငယ်ညာသားရင်းနှီးမြှုပ်နှံမဲ့လူတွေကိုရှောင်းမဲ့သဘောလောက်ကျွန်တော်တို့တွေ့ရပေါ့နော်အဲ့တော့သူတို့မှာဘာမှတိတ်တိတ်ချာချာပလန်မရှိဘူးပေါ့နော်သူတို့ရဲ့ကြားကများဆိုသူတို့ proposal ကဒါဝေဝေဝါဝါပဲအဓိကတော့ဒီမြေတွေကိုဒါသိမ်းမှာပဲမြေဧကသုံးတောင်းကိုသိမ်းမယ်သိမ်းဝဲတော့ဝဲထားပြီးဘူးပေါ့လေအဲ့ဒီဝဲထားပြီးတဲ့မြေဧကတွေ
မဝဲထားတဲ့လူတွေကတော့အခုဆိုရင်တော့ဒါအကျိုးအမြတ်နည်းနည်းတော့မဟုတ်ဘူးပေါ့လေအဲ့တော့ကျမတို့အထူးသဖြင့်တော့ဒေသခံဒါလေသမားတွေကတော့ထိခိုက်တာပေါ့ဒါကတော့သိကြနေတာပဲလေကျမတို့ပြည်သူကတော့ဒုက္ခရောက်ဆုံးပေါ့နော်ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်အဲ့တော့ဟိုအခုတော်ညိုသိမ်းပြောလို့ပဲပေါ့နော်ဒီစီမံကိန်းတွေလုတ်တော့မယ်ဆိုလို့ရှိရင်ပြင်ပကုမ္ပဏီကြီးကလာပြီးတော့ဆွေးနွေးကြမ လောလောလတ်လတ်ရမာလေးကိုပဲမကြည့်ပဲနဲ့ရေရှည်တွေးတတ်ဖို့ကတော်တော်ကိုပဲအရေးကြီးပါတယ်ရေရှည်မှာနောက်10နှစ်15နှစ်နှစ်20ကြာလာဘာတွေဖြစ်မလဲဆိုတာကိုမစင်စားကြလို့လည်းပဲဒီမြေဆုံစီမံကိန်းလို့เนาะလုပ်ငန်းကြီးတွေကဒီလက်မှတ်ထိုးပြခဲ့ကြတာပေါ့ပြည်သူတွေကတော့ဘာမှမသိလိုက်ဘူးအခုကြတော့မှမနိုင်မနှင်းနဲ့တခါတည်းမရှူနိုင်မကန်နဲ့ဖြစ်နေကြတယ်တော်တော်ကိုပဲဒီစိတ်မကောင်းကြလည်းကောင်းပါတယ်ကဲကျွန်တော်တို့အချိန်လည်းနည်းလာပါခင်ဗျကိုစီသူအောင်မြင်ပါပါများပြောစရာရှိပါသေးတယ်ခင်ဗျာ
အဓိကကဒီလိုလုပ်ငန်းမျိုးကိုလုပ်မယ်ဆိုရင်ကျွန်တော်နားလေတလောက်ကလွတ်တော်ကနေပြီးတော့မှဟိုသီးသန့်ဥပဒေပြုတ်ပေးဖို့လိုတယ်ဒေါ်ညိုသိန်းတို့ရန်ကုန်တိုင်းကနေပြီးတော့မှမြေသိမ်းတဲ့ကိစ္စတွေရှိတယ်သိမ်းတဲ့စီမှာဘယ်လိုပုံစံမျိုးနဲ့သိမ်းမယ်နောက်ပြီးတော့ဈေးနှုန်းတွေဘယ်လိုမျိုးသတ်မှတ်ပေးမလဲအဲပြီးရင်တော့အဲ့ဒီအသိန်းခံရတဲ့လူတွေကိုဘာတွေဆက်ပြီးတော့လုပ်ပေးမလဲဆိုတာအဲ့ဒီမှာလွတ်တော်မှာဒါဥပဒေတွေဘာတွေပြုတ်ပေးတယ်ဆိုရင်နေရကျော်ဝယ်ပြီးတော့မှဒီအမျက်ထုတ်ချင်တဲ့လူတွေလည်းဒါသူတို့ရံကိုလည်းကာကွယ်ပြီးသားဖြစ်သွားမယ်တစ်ဖက်ကဒီမြေပိုင်ရှင်တွေဟိုလယ်သမားတွေဆိုရင်လည်းသူတို့ရသင်းရထိုက်တဲ့ဟာသူတို့ရဲ့အခွင့်အရေးတွေလည်းတေချာရမယ်လို့တော့ကျွန်တော်ထင်တယ်အရေးကြီးတာကတော့လွတ်တော်ကနေတေချာဆွေးနွေးပြီးတော့မှဥပဒေပြုစုပေးပြီးတော့မှဒါမျိုးလုပ်ရင်ပိုကောင်းမယ်လို့တော့ကျွန်တော်တော့ထင်တယ်လေ
ဟုတ်ကဲ့ခင်ဗျဒေါ်ညိုသိန်းရောပြောစရာရှိပါသေးလားခင်ဗျအနီကုံကျိုးအနေနဲ့ပြောလို့ရပါသေးတယ်
အဲစစ်ပါကဟုတ်တယ်ဒီကျုပ်ချုပ်အနေနဲ့ပြောချင်တော့ဒါကတော့တကယ်ပေါ့တော့ဒီနေရာမှာဆရာစီသူပြောတယ်လို့တကယ်ဖြစ်စီခြင်းနဲ့အုတ်ချုပ်သူကဖြစ်စီခြင်းနဲ့ဆန္ဒရှိလို့ရှိရင်ကျမတို့တော်တော်လက်လက်ဒါအမျိုးသားလွတ်တော်ကဟိုတော်တော်တော့ကအတိပြုထားတဲ့ဥပဒေတစ်ခုရှိတယ်စီးပွားရေးရှင်ပြန်နေဥပဒေပေါ့နော်အဲစီးပွားရေးရှင်ပြန်နေဥပဒေရကျမတို့ဒါဆန့်စစ်လို့ရပါတယ်အဲကျမတို့ရန်ကုန်တိုင်းလွတ်တော်အနေနဲ့အထူးအချိန်ကုန်ခံပြီးဥပဒေပြုနေကြတာမလို့အဲစီးပွားရေးရှင်ပြန်နေဥပဒေရဒီမျိုးခွက်တွေကိုဘယ်သူတွေပိုင်ဆိုင်နေတယ်ဆိုတော့ပေါ်ထုတ်ပြီးလို့ရှိရင်ကျမတို့အဲ့ဒီဥပဒေကဆက်စစ်ပြီးတော့ဒါပြည်သူလူထုအကျိုးစီးပွားအတွက်ကာကွယ်တင်တာလေကျမတို့ခေါ်ထုတ်တင်တာလေလုပ်တင်တယ်လို့တော့ကျမထင်ပါတယ်အဲ့ဒါမျိုးကိုလုပ်နိုင်ရင်တော့ကျမတို့ပြည်သူလူထုအတွက်အကောင်းဆုံးဖြစ်မယ်လို့ကျမထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီသူရောပြောစရာရှိသေးလားခင်ဗျာညီကောင်ချုပ
်ဟုတ်ကဲ့အဲ့လောက်ပါပဲလွတ်တော်ကနေတဆင်းသေးချာပွင့်လင်းမြင်သာမှုရှိသွားရင်တော့အကောင်းဆုံးဖြစ်မှာပ
ါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့ရတဲ့အချိန်လည်းပြည့်သွားပြီလို့ဒီနေ့သကဝိုင်းကိုဒီမျှနဲ့ပဲညံနာပါရစေအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညွညွသင်းနဲ့မီဒီယာဆရာတယောက်ဖြစ်သူစာရေးဆရာစီသူအောင်မြင့်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြားပါရစေတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ